ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်နေရတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငင်းကြီးရေးကွန်ရက်ကနေဦးဆောင်ပြီးလာမယ့်ခရစ်မတ်နေ့မှာသမင်းတနတ်အလူပြုနိုင်ဖို့လှုပ်ရှားမှုပြုလုပ်နေပါတယ်။လက်ရှိစစ်ဘေးရှောင်စခန်းတွေမှာအကူအညီပေးအဖွဲ့တွေရိတ်ခါရောချနေတဲ့အခြေအနေကြောင့်စားတောက်နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့လည်းကန်တာဝန်ရှိသူတွေကပြောဆိုပါတယ်ဒီကြောင့်တေးစိတ်ကိုထိုင်းခြေဆိုင် view အမြန်မာပိုင်းတင်တော်နိုင်ကုန်းအင်္ဂါတင်ပြပို့ထားပါတယ်ရှင
်ကချင်ပြည်နယ်နဲ့ဆမ်းပြည်နယ်တွင်ဒုက္ခသည်စခန်းတို့မှာရှိတဲ့စိတ်ဆောင်ဒုက္ခသည်တွေအတွက်လူသူဦးလင်ကြက်ကောင်နှုံးကမှုရှိတဲ့ခရစ်စမတ်ဖွင့်ပွဲနဲ့အလှူပေးနိုင်ဖို့အတွက်ကချင်ပူပေါင်းဖွဲ့တွေကနေလှုပ်ရှားမှုတွေပြုလုပ်နေတာပါလမ်းမခရစ်စမတ်နေ့မှာစိတ်ဒိဆောင်ဒုက္ခသည်တွေအတူတူကဝတ်ပြုပြီးဆမင်းသူတွေကစားနိုင်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတာဖြစ်တယ်လို့လူရချင်းစာနာဆောက်သမှုအကူအညီပေးပြီးပူပေါင်းဆွေးနွေးအဖွဲ့ပြောရေးဆိုခွင့်ရှိသူဥက္ကွန်ရှာအောင်ကခုလိုပြောပါတယ်
။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ပါရှိတဲ့ IDD ကိုသမင်းတနအစီအစဉ်နဲ့ပတ်သက်တော့ကချင်ငင်းကြဲရဲ့ကွန်ရက်အနေနဲ့ UCB မှာစတင်လှုပ်ဆောင်နေတဲ့လုပ်ငန်းတွေဖြစ်ပါတယ်။ဒီပတ်ခါကြောင့်တို့ထွက်ပြေးတင်းချောင်ရတဲ့အနေထားက6မြစ်ကျော်ဒီကိုဝင်နေပြီဆိုတော့အခုတို့စခန်းမှာနေရတဲ့အချိန်ကာလဟာအတိုင်းတာတစ်ခုရောက်လာတယ်။တို့အတွက်ခက်ခဲမှုပေါင်းပေါင်းများစွာကိုပုံပြမှကြုံတွေ့လာရတယ်။ဘာသာရေးသက်သာကြည့်မယ်ဆိုရင်တော့အခုလိုထွက်ပြေးတိမ်းဆောင်ရတဲ့အများစုဟာခရီးအောင်ဘာသာဝင်တွေလည်းဖြစ်တယ်။ခရစ်မတ်ကာလမှာအနည်းဆုံးတရက်တာတို့အတူတကွသမင်းနဲ့အတူတကွဖန်တီးပြီးမှစားရအောင်ဒီခရစ်မတ်မှာအတူတကွရှုပ်ပြုနိုင်တဲ့အနေအထားမျိုးလည်းဖြစ်အောင်ဆိုပြမှလှုပ်ရှားနေတဲ့ကိစ္စဖြစ်ပါတယ်။
ပူပေါင်းဖွဲ့တွေအနေနဲ့သမင်းသနတ်လျံစက်တဆောင်လုံးသတ်မှတ်ထားပြီးအလူငွေတွေကိုကောက်ခံနေတာပါခရစ်စမတ်သမင်းသနတ်အစီအစဉ်ကို2015ခုနှစ်ကစတင်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်မြမကမတော်နဲ့ကချင်လူလိုက်သတ်မတော် KNE တန်မြူသာလူမျိုးရေးသတ်မတော် PNL တို့ကြားဖြစ်ပေါ်နေတဲ့စိုက်ပွဲကြောင့်နေရစုခွန်နေရတဲ့စစ်ဘေးရှောင်ဒုက္ခသည်300,000ကျော်ရှိနေပါတယ်လက်ရှိစစ်ဘေးရှောင်စခန်းတွေကိုကမ္ဘာစန္ဒရိတ်ခါအစီအစဉ် WFP ကနေဆောက်ပါနေတဲ့စန္ဒရိတ်ခါတွေကိုရှင်းထားလိုက်တာကြောင့်ဒုက္ခသည်စခန်းတွေမှာစန္ဒရိတ်ခါဘလို့လောက်မှုအခက်အခဲတွေနဲ့တွေ့ကြုံနေရတယ်လို့ဥက္ကွန်ရှာအောင်ကခုလိုပြောပါတယ်
တို့ကိုအကူအညီပေးတဲ့အကူအညီထောက်ပံ့ရေးကိစ္စတွေလည်းနိုင်ငံကအလူငွေတွေနဲ့ချိတ်ဆက်နေတော့အဲ့ဒီဟာတွေလည်းအလုံးရောချလာတယ်တို့တို့ကတော်တော်လေးခက်ခဲတမန်တဲ့အနေအထားမျိုးဖြစ်နေတယ်
တချို့စကမ်းတွေမှာလူသူတွင်တလဆာဆန်5ကြီးစီနဲ့ဟင်းဖို့အတွက်ငွေ2500ကျပ်ရရှိပြီးတချို့စကမ်းတွေမှာဆန်ထောက်ပမှုမရတော့တဲ့အခြေအနေမှာရှိနေပါတယ်ဒုက္ခသည်ဥယျာဉ်2500ကျော်ရှိနေတဲ့ဝိုင်းမော်မြို့နယ်ကစီနှစ်ရှင်းခရိယံကျောင်းဒုက္ခသည်စကမ်းကလက်ရှိအခြေအနေတွေကိုစကမ်းတာဝန်ကဥဆော်လုံးကအခုလိုပြောပါတယ်
ကိုယ်တော်ကတော့ WFP ကပံပိုးတဲ့ဟာနဲ့လေတယောက်ကိုတလကိုတကောင်းဆွဲပေါ့အဲ့ဒါနဲ့တည်းအတွက်ရှိနေတယ်ဒါပေမဲ့2018အစီအစဉ်ဘတ်ဂျက်ရထားပါလေ
ခင်ဗျ။ဒါပေမဲ့တရုတ်နယ်စပ်လေးကမကိုင်းရန်ဒုက္ခသည်စခန်းမှာတော့စစ်ဘေးရှောင်တွေစားတောက်နေတဲ့ကြီးမှာခက်ခဲမရှိလှဘူးလို့စခန်းသူတော်ဝန်ကဦးလာနူးကပြောပါတယ
်။ဒီဟာကျင်းနေတဲ့နည်းနဲ့ခြုံတော့ချရတဲ့စားတောက်ဒီနည်းရှင်တယ်ပါတဲ့။ KBC ကနဲ့စားတောက်ဒီတို့လာခံတူတဲ့ပေးပါလေ။ဒီကတော့2650လေးစားခက်ခဲဘာမှမရှိဘူး။
မြန်မာကမတော်နဲ့ KIU တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့လက်ရှိတနိုင်းမြို့ရထဲကစစ်ကြောင်တွေရဲ့နေထိုင်စားသောက်မှုအခြေအနေကိုတော့ KBC အတင်းတော်တာဝန်ရှိသူဥပရမိုင်းကခုလိုပြောပါတယ်
။ဆောင်းကြီးဆိုတော့ပေါ့နော်။နေထိုင်လို့တောင်းလို့အဲ့ဒါဒီပဲကတော်လေးကိုကလေးတွေတောင်းတာတောင်းလို့နေနေလဲသူတို့တော်တော်ကြီးနေထိုင်နေတာလေးစကားပြောပါဘော
။ဒီစစ်ဘေးရှောင်တွေဟာ2018ခုနှစ်ဇွန်လတွင်ကတိုက်ပွဲကြောင့်တနိုင်းမြို့နယ်တွင်ကိုစစ်ဘေးသိမ်းရှောင်လာတာဖြစ်ပြီးဒီတွင်လူရှင်တွေကိုမိခူနေရသလိုပြိခါခက်ဆဲတွေနဲ့လည်းကြုံတွေ့နေရပါတယ်။လက်ရှိကချင်ပြည်နယ်နဲ့ချမ်းပြည်နယ်တွင်မှာစစ်ကြီးဒုက္ခသည်300,000ကျော်ရှိနေပြီးဒေသတွင်းတိုက်ပွဲတွေကြောင့်နေရာချင်းကိုပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။